မကဆုမမရှင်ကမ္ဘာကြီးဆုံးဒုက္ခသည်စခန်းလို့တင်စားခေါ်ကြတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွင်ရိုဟင်ဂျာဒုက္ခသည်စခန်းတွေကဒုက္ခသည်တွေရဲ့မရေရာတဲ့အနာဂတ်နဲ့မတိကျသေးတဲ့အိမ်ပြန်လမ်းတွေအကြောင်းကိုပြောပြပေးကြပါမယ်။လွန်ခဲ့တဲ့2018ခုနှစ်ရခိုင်မှာဖြစ်ခဲ့တဲ့လူမျိုးရေးဘာသာရေးအတွင်းဆောင်အကြမ်းဖက်ပြစ်ခါတွေရဲ့နောက်ပိုင်းစစ်တပ်နဲ့နေကြားဆောင်တပ်တွေရဲ့နေမြေရှင်းလင်းမှုတွေအတွင်းမှာအသက်ဘေးကနေစိုးရိမ်ရလို့ဒေသခံရခိုင်ပြည်သူတွေရောမွတ်စလင်တွေပါဘေးလွတ်ရာကိုအိုးအိမ်စွန့်ခွာထွက်ပြေးခဲ့ကြရပြီးအဲ့ဒီထဲကရိုဟင်ဂျာမွတ်စလင်9သိန်းကျော်ဟာအိမ်နီးချင်းဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားကြတာပါအခုဆိုရင်တော့ဘင်္ဂလားဒေ့ရှ်စခန်းထဲမှာနေထိုင်ခိုလုံခဲ့ရတာ3နှစ်ကျော်ရှိလာပြီဖြစ်ပေမဲ့လို့နေရရေးပြန်ဖို့ကမရေရာအနာဂတ်ကလည်းမသိမချာဖြစ်နေသေးပါတိမ့်ချီတဲ့ဒုက္ခတွေရဲ့အနာဂတ်အထူးသဖြင့်ကတော့လူမမယ်ကလေးငယ်လေးတွေနဲ့လူငယ်လေးတွေရဲ့အနာဂတ်မျှော်လင့်ချက်တွေပျောက်နေပြီးဘာမှရေရာမှုမရှိမေးမိန်နေသေးပါလို့ပြောလာသူကတော့ရခိုင်ပြည်နယ်မြောက်ပိုင်းတမန်သားကြီးရွာအုပ်စုအထက်တန်းကျောင်းမှာစေတနာဝင်တဲ့ကျောင်းဆရာလုပ်ခဲ့သူကိုကမေးပ
ါကျွန်တော်ကတမန်သားကျောင်းအတားတဲ့ကျောင်းဆရာတယောက်ပါအဲဒါကြောင့်မလို့ကလေးတွေဘဝကနောင်လာနောင်သားတွေဘဝတွေဆက်စစ်ဆုံးရှုံးသွားမှာဆိုလို့အာကန်ဒေတာကြီးပါရာဟိတာတိုင်းဝိုင်းနဲ့ပညာရေးကွန်ရက်ဆွေးပြီးတော့ဗနာသစ်စင်တာကုတ်ဒေတာလာရှိတဲ့ကျောင်းဆရာဆရာမတွေကတော့အယောက်9လာကျော်ကျော်လို့ရှိတဲ့ဒီမှာတော့စာပင်ကုတ်နေရာမရှိလို့တင်ရင်အခန့်တကန့်တဲမှာကျောင်းသားတွေကိုစုပြီးတော့မြမကာရီကွန်ဆစ်စတမ်နဲ့စာပင်ပေးတာရှိတဲ့ယူနီဆီယာနဲ့အယူနီဆက်နဲ့ပေါင်းပြီးတော့သူတို့ကိုတင်ပြတာရှိတယ်ကျွန်တော်တို့ဒီမှာကလေးတွေနဲ့တော်လေးနဲ့ငားနဲ့ကြော်ရင်ကျွန်တော်တို့ကလေးတွေဘဝတော့ဆုံးကျုံသွားမှာဆိုလို့စာလေးတွေကတကူတုတ်ပေးပါဆိုပြီးတော့ကျွန်တော်မက်တာရဲ့ကန်တာရှိပါတယ
်ဒုက္ခသည်စခန်းတွေထဲမှာအခုချိန်ထိယာယီရွက်ဖြင့်တဲလီတွေနောက်ကုလားကနေဆောက်လုပ်ပေးထားတယ်အုတ်ခဲအပေါ်ရန်တဲရင်ကလေးတွေထဲမှာကလေးငယ်လေးတွေကိုဝင်ဆောင်မိခင်တွေတက်ကြီးရွယ်အိုအဖိုးအဖွားတွေနဲ့နာမကျန်းဖြစ်သူတွေဟာစုပြုံပြုတ်သိမ့်နေကြရပြီးလေဝင်လေထွက်ကလည်းမကောင်းတဲ့အပြင်တကူရေးစမ်းမာရေးအတွက်ကောမိုးလေပြင်းတဲ့ရာသီဥတုထံခံနိုင်မှုပါကြက်ခိုင်တဲ့အိမ်တွေမဟုတ်ပါဘူးလို့ရိုဟင်ဂျာဒုက္ခသည်တွေကပြောပါတယ်ဘာလို့ခါလေဒုက္ခသည်စခန်းအမှတ်9မှာခိုးလုံနေထိုင်တဲ့ဦစလန်ကတော့ရခိုင်ပြည်နယ်မောင်နှံစာတီဖြစ်ပြီးတော့သူတို့မိဘဘိုးဘဆင်ဆက်လေယာဉ်လုပ်ငန်းတွေလုပ်ကင်ခဲ့တာပါသူကိုယ်တိုင်ကတော့မူလာတန်းပြကြောင်းစရာတယောက်ဖြစ်ပါတယ်နေရက်ကိုလည်းပြန်မို့မဖြစ်နိုင်ပြင်ပကိုလည်းထွက်ခွင့်ပိတ်ပင်ထားတဲ့ဒီရိုဟင်ဂျာဒုက္ခသည်အများစုရဲ့နေဆာတူဝလုပ်ငန်းတွေကိုဦစလန်ကပြောပြပါတယ
်တချို့လူတွေကငွေကျက်ရှိတဲ့လူတွေကဈေးဆိုင်တွေတိဆောက်ကြတယ်နောက်ဈေးရောင်းကြတယ်စတဲ့ပညာတဲ့ဆိုရင်ဘလောက်သမကလည်းဩကာအဖွဲ့အစည်း NGO တွေမှာသူတို့ကအလုပ်ငွေရောက်လောက်ကန်ကြတာကိုရှိပါတယ်ကြားပင်အလုပ်တွေအပြင်မှာတလကောင်စကားအတွင်းမှာတလကောင်သူတို့ကလောက်ကန်နေကြတာရှိပါတယ်စေကြောတဲ့အရေးကလေးတွေဆိုရင်ဒီမြန်မာစာတင်ကြောင်းတွေနောက်အင်္ဂလိပ်စာတင်ကြောင်းတွေဘာသာရေးအရေးဒီစာတင်ကြောင်းမှာကိုရာတင်နေကြတာရှိပါတယ်ခင်ဗျနောက်ကလေးငယ်တွေဆိုရင်သူတို့ကမူလာတဲ့အစင်းကြောင်းကိုတက်ကြတာရှိတယ်လူနည်းနည်းပါးပါးပေါ့အဲပလီတက်ကွန်းတော့ရှိပြီးသားပါဈေးဆိုင်တွေပါတယ်အကိုကလောလောဆယ်ကွန်ပိတ်ကြတယ်နောက်ဟင်းဒီရဆိုင်နဲ့ငါးဆိုင်ကတော့ညနေတစ်ပိုင်းမနေ့တစ်ပိုင်းကတော့အဲ့လိုဖွင့်တာရှိပါတယ်ခင်ဗျ
စခန်းတွင်းကဒုက္ခသည်တွေအရေးဆောင်ရွက်နေတဲ့ ARSPA ငင်းငယ်ရင်းတဲ့လူခွေဆရာရခိုင်ပြည်နယ်ကရိုဟင်ဂျာဖွဲ့စည်းဥက္ကဋ္ဌဦးမူဟစ်ဦးလာကတော့2019ခုနှစ်တုန်းကအမေရိကန်ပြည်ထောင်စုမှအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့တွေ့ဆုံခဲ့ပြီးရိုဟင်ဂျာအရေးကိုတင်ပြနိုင်ခဲ့သူပါ2012ခုနှစ်မြန်မာစစ်တပ်ရဲ့နေမြေရှင်းလင်းရေးစစ်ဆင်ရေးတွေအတွင်းမှာတော့အသက်မသေးလွတ်မြောက်ခဲ့သူဖြစ်ပါတယ်ဒုက္ခသည်စခန်းတွေကအထူးသဖြင့်လူငယ်တွေအနာဂတ်မဲ့နေတဲ့အရေးစိုးရိမ်နေပြီးတော့သူဖြစ်စေခြင်းနဲ့ဆန္ဒပြောပြပါတယ
်။ကုန်းနေရှိနေပြီ။ဘာမှလည်းရှင်နဲ့တူတက်လာတာမရှိဘူး။ရှင်နဲ့ကလေးတွေသူတို့ဘဝတော့ပြစ်စင်းနေတာပဲ။ကျွန်တော်ကလည်းလူသားဖြစ်ခဲ့ပြေးကြမလို့လေ။လူသားတွေအခုဒီဘဝတင်ယူခွင့်အဲ့ဒါကိုရှင်တို့ရအောင်ဆွေးပြပေးပါလို့ရှင်တို့တောင်းဆိုပါပါ။သူများနိုင်ငံကိုရှင်တို့တောင်းချင်ပါဘူး။အဲ့ဒါကြောင့်လို့ကျွန်တော်မြန်မာနိုင်ငံကရှင်တို့ကိုလက်ခံပြီးတော့ကျန်ကောင်းမရတော့ဆောင်းဆိုင်နေတာပါ
။နေမြေရှင်းလင်းမှုတွေအတွင်းမှာလူမျိုးတုံးတက်ဖြတ်မှုနဲ့လူခွေးချိုးဖောက်မှုတွေအကြီးအကျယ်ရှိခဲ့တယ်ဆိုတဲ့ဆွဲချက်နဲ့မြန်မာနိုင်ငံဟာနိုင်ငံတကာတရားရုံးအန်ချီဂျေမာတရားရင်ဆိုင်နေရတာပါ။လူခွေးချိုးဖောက်ခံရမှုတွေကိုယ်တိုင်ကြုံတွေ့ခဲ့ရတဲ့မိသားစုဝင်ကယားကန်ရှင်တွေကိုဦစလန်တို့လိုရိုဟင်ဂျာရဲ့လှုပ်ရှားသူတွေဥဆောင်ပြီးတော့ဒုက္ခသည်စခန်းပေါင်းစုံကိုတွားရောက်ပြီးတော့တွေ့ဆုံမေးမြန်းမှတ်တမ်းသက်သေတွေပြုစုပြီးတရားမျှတမှုတွေရာရေးဆောင်ရွက်ပေးခဲ့တယ်လို့ပြောပါတယ်
။ကိုယ့်ရဲ့နေရည်တင်နိုင်ရည်နာနောက် ဆရာမြတ်တာမူရရှိရတဲ့ကျွန်တော်ကနိုင်ငံတကာဖွဲ့စည်းလာတိုင်းကိုကျွလွန်ခံရတဲ့တောက်တာတွေကျွန်တော်ကသူတို့ဘက်ကိုတင်ပြခဲ့တယ်။နောက် အဲလေနာဆုံးကြောင်းကရရလူတွေနောက်တကျကရရမိသားစုတွေအပေါ်မှာကုလသမဂ္ဂဘက်ကနိုင်ငံတကာအဖွဲ့အစည်းဘက်ကဒီလိုရအပေါ်ဆရာမြတ်တာမူရရှိစေဖို့အတွက်ဆွန်ရပေးပါလို့ကျွန်တော်တို့ကတောင်းဆိုချင်ပါတယ်။မမဆရာဘက်ကလည်းကျွန်တော်တို့လူကြီးဒုက္ခစရာကိစ္စအရေးပေါ်မှာအဲမင်္ဂန်တော့လင်းကြောင်းအနေရစ်တဲ့ဖြစ်ပါလို့ကျွန်တော်တို့ကတောင်းဆိုချင်ပါတယ်ခင်ဗျာ။
ဖြူအင်းမြမပိုင်းကနေဆက်သွယ်မေးမြန်းခဲ့သမျှဒုက္ခသည်တွေကတော့ဘယ်နိုင်ငံဘယ်ဒေသကိုမှခီးမဆက်လို့ပဲမိမိတို့ဘဝဆင်ဆက်နေထိုင်ရှင်သန်ခဲ့တဲ့ရခိုင်ပြည်နယ်နေရရင်ကိုပဲပြန်လို့ကြပြီးတော့တကယ်လို့များဖြစ်နိုင်မယ်ဆိုရင်တော့ဒီကနေ့ပြန်ပြီးတော့မနေ့ပြန်ရခိုင်မှာထမင်းလက်ဆောင်စားခြင်းနဲ့စိတ်ရှိပါတယ်လို့ပြောပါတယ်။ကျွန်တော်ဒီမှာဒုက္ခသည်စခန်းမှာအားလို့များတော့ပ
ပါဘာလို့ခါလေးဒုက္ခသည်စခန်းကဥဣစလန်ကတော့
ကျွန်တော်တို့ကိုနိုင်ရေကိုပဲကျွန်တော်တို့ကကြံရင်စိတ်အမြတ်ကြီးပါကိုနိုင်ရေကလွဲပြီးတော့တခြားနိုင်ရေကိုကျွန်တော်တို့ကသွားဖို့စိတ်စင်တာတော့မရှိပါဘူးခင်ဗျာကျွန်တော်တို့ရဲ့မူလရရှိခဲ့တဲ့နိုင်ငံသားအခွင့်အရေးနဲ့လူအခွင့်အရေးအပြေအဝါနဲ့နိုင်ငံကြီးကျန်နိုင်ရေးကိုပဲကျွန်တော်တို့ကအဓိကအလေးထားပါတယ်ခင်ဗျာ
ရိုဟင်ညာဆိုတဲ့အသုံးကိုလက်ခံမထားတဲ့မြန်မာအစိုးရဘက်ကတော့လူမျိုးတုံးသက်ဖြတ်မှုတွေရှိတယ်ဆိုတဲ့ဆွဲချက်ကိုညှင့်ပယ်ထားပြီးဒီသိမ့်ချီတဲ့ဒုက္ခသည်တွေနေရရင်ပြန်လာနိုင်ရေးကုလသမဂ္ဂဘင်္ဂလားဒေ့ရှ်ဆိုရာတို့နဲ့ပူးပေါင်းလက်တွဲလှုပ်ဆောင်နေပါတယ်ဆိုပြီးသတင်းထုတ်ပြန်ထားပါတယ်ရိုဟင်ညာဒုက္ခသည်တွေရဲ့မျှော်လင့်ချက်တောင်းဆိုချက်တွေနဲ့လက်ရှိအခြေအနေတွေကိုကျွန်မစုမွန်ကစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်